ရခိုင်ပြည်နယ်ဘူးတရောင်မြို့နယ်ဆိုင်းတင်တောင်တန်းအနီးတစ်ဝိုက်မှာအစိုးရတပ်မတော်ကလေကြောင်းကနေပစ်ခတ်မှုကြောင့်မနေ့ကဒေသခံ5ဦးထက်မနည်းသေဆုံးပြီး73ဦးဒဏ်ရာရခဲ့တယ်လို့သိရပါတယ်ထိခိုက်ဒဏ်ရာရသူတွေကိုဘူးတရောင်စီးရုံကိုပို့ဆောင်ထားပြီးတော့ ICRC နိုင်ငံတကာကြွယ်ချင်တဲ့အဖွဲ့ကတွားရောက်ကူညီပေးနေပါတယ်အကြောင်းစုံကို VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
မနေ့ကဧပြီလ3ရက်နေ့ကလေကြောင်းပစ်ခတ်တိုက်ခိုက်မှုကြောင့်ဘူရီတောင်မြို့နယ်ဆိုင်းပြင်တောင်လမ်းကဒေသခံဝါခုတ်လုပ်သားတို့သေချာထိခိုက်ဒဏ်ရာရရှိတော်တွေရှိခဲ့တယ်လို့အနီးနားရွာတရက်ပြင်းကျေးရွာသားတို့ကအခုလိုပြောပါတယ်
ဟုတ်တယ်လေလက်ပြတာဒီရက်လူတွေကြီးတယ်ဒီလူတွေဘူဒီအောင်စီးရင်တချို့ရောက်နေကြတယ်ဒီရက်လူတွေလက်ရှိတယ်နေနဲ့ပိုက်တာနေနဲ့ပြတာရောတော့ဒီရှင်းပြင်းတော့ပေါ့နော်ဒီကျွန်တော်စိုင်းတွေရှားလာမှာပေါ့ဒီဘူဒီရက်လူတွေကအလုပ်တော့လေဝါခောက်တဲ့လူတွေ
အခုပြစ်ခတ်ခံရတဲ့နေရာနီးဝန်းကျင်ဟာမွတ်စလင်ကျေးရွာတွေရှိတဲ့နေရာဖြစ်ပြီးလက်ရှိထိခိုက်ဒဏ်ရာရရှိတဲ့လူနာများပြားကတော့ဘူဒီတောင်စေးရုံမှာစေကူတပ်မှုခံယူနေကြရပါတယ်ဒီမင်းစိတ်ယုံကိုကုတန်သွားရောက်ခဲ့ပြီးလူနာတွေကိုကြည့်ရှုခဲ့တဲ့ဗုဒ္ဓတော်မဲဆန္ဒနယ်ကအမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်ကသူတွေ့ကြည့်ခဲ့ရတဲ့အခြေအနေကိုခုလူပြောပါရယ
်ဗုဒ္ဓတော်ခေယံကိုသွားတာဗုဒ္ဓတော်ခေယံမှာညနေကအဲ့ဒီဒဏ်ရာနဲ့လူနာ6ယောက်ရောက်တယ်လို့ပြောတယ်အခုဒီမဲအိုက်မှာ4ယောက်7ယောက်လူနာ7ယောက်ကိုတွေ့ခဲ့တယ်အဲဒီမှုတော့အဲ့ဒီစိတ်ယုံမှာပဲအဲ့ဒီအရက်တင်အုပ်စုရေချမ်းတင်ရောရိုင်းမှုပြက်ခဲ့ရိုင်းမှုနာမည်ကကျရမယ်ရိုင်းမှုကိုကြိုးကြောက်နေကြည့်တော့သူတို့ရောကိုလို့ကျန်တဲ့စက်နယ်လာမှာလည်းရောက်ငံနဲ့လာတာပေါ့အဲ့ဒီရောက်ဆုံးလိုက်လို့ပြောပြီးရင်သူတို့ရောနဲ့ဒီတက်ခဲအဲ့ဒီစင်းတော့ရောမှလည်းရောက်ဆုံးတယ်ဒီပြူချောင်းရောမှလည်းရောက်ဆုံးတယ်အဲ့လိုပြောတယ်အလောက်တွေပါတယ်တော့ဆင်းကိုမရောက်ဘူးအဲ့သူတိတာ၅ရောက်တိတယ်သူကအတိအကျပြီးပြီးတော့ပြောတာအဲ့
အခုလူသေးဆုံးထိခိုက်တန်ရာရတဲ့အထိဖြစ်ခဲ့တာဟာမြန်မာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခတ်တာအကြောင်းဖြစ်တယ်လို့ဒေသခံတွေကပြောဆိုပေမဲ့လို့ဒီလိုပြစ်ကမှုနဲ့ပတ်သက်ပြီးသမတော်သတင်းမှထုတ်ပြန်ရေးအဖွဲ့ကိုဆက်တယ်မေးမြန်းရမှာ၎င်းတို့အနေနဲ့မသိရှိသေးဘူးလို့အဖွဲ့ရဲ့တွေ့ဖက်တွင်မှုဘုံမှုချုပ်စွန်မင်းထွန်းကအခုလိုပြောပါတယ်
အဲ့ပုံလိုလေးကတော့ကျွန်တော်တို့ကထိတွေ့မှုဖြစ်တယ်လို့ကျွန်တော်လည်းအကြမ်းမျိုးဖြစ်နေတယ်အဲ့ဒီအကောင်ကကျွန်တော်လည်းအသေးလေးမတည်သေးဘူးကြာနော်အသေးလေးကြည့်ရင်တော့ကျွန်တော်ပြန်ပြောပြပါမယ်
တန်ရာရသူတွေကိုကူညီပေးနိုင်ဖို့ ICRC နိုင်ငံတကာကြက်ချင်တွေအဖွဲ့ကလည်းဘူဒီတောင်စေယုံကိုသွားရောက်ခဲ့ပြီးအဲ့ဒီမှာတချို့ကရေးပေါ်ခွဲစိတ်ကူးစားဖို့လိုနေတယ်လို့ ICRC မြန်မာဌာနအကြီးအကဲ Stephen Sakalian ကဒါရိုက်တာသတင်းဌာနကိုပြောဆိုပါရယ်လိုအပ်ရင်စစ်တွေစေယုံကိုပို့ဆောင်တာပါဝင်စေဝါနဲ့အခြားကူညီတွေပေးနိုင်ဖို့ ICRC နဲ့မြန်မာနိုင်ငံကြက်ချင်တွေတင်းတို့ကအခြေအနေတွေကိုအနည်းကစောင့်ကြည့်နေတယ်လို့သူကပြောပါရယ်လက်ရှိရပိုင်းတွင်းမှာဘူရီတောင်မြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့အီတို့ကြားစစ်ရေးသိမ်းမှမှုတွေဆက်ရှိနေတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာစိုင်းငန်းရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအလုံးရင်းနယ်စပ်ဖြတ်ကျော်ထွက်ပြေးရတဲ့အကြမ်းဖက်မှုတွေဖြစ်ပြီးနောက်ပိုင်းဆက်တိုက်ဆူဆူလိုပဲအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာနေတာကြောင့်အခြေအနေကတော့အတော်ရှုပ်ထွေးနေပါတယ်မလကုံနဲ့ဧပြီလ3ရက်နေ့တွင်မှာစံကူထောင်ကြည်ရွာအုပ်စုနဲ့စပရာကြည်ရွာဘက်ကိုတမတော်ကနေလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်နေမှုကြောင့်အနီးနားဝန်းကျင်20ရွာကရွာသားတွေဟာစစ်ဘေးသိမ်းရှောင်နေရတယ်လို့လည်းအမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်ကဆိုပါရယ်။တိုက်ပွဲတွေကြောင့်ဗူရီတောင်ကြောက်တော်မင်းပြမြောက်ဥရတိတ်တောင်ပုံနေကျုံမြို့နယ်တွေဘက်မှာစစ်ဘေးကြောင့်ဥယျာဉ် 26,000 ကျော်ရှိနေတယ်လို့စီးရင်ကောက်ယူထားတဲ့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးစာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ။